မေဂန်တက်လွတ်တော်တရားရေးကော်မတီဖွဲ့ဝင်တွေဟာဒီနေ့မှာတော့အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့ဆိုတင်သွင်းခံရတဲ့တရားသူကြီးအေမီကိုနီဘက်ရက်ကိုထောက်ခံတဲ့သူတွေကိုရောကန့်ကွက်တဲ့သူတွေကိုပါသက်သေဖြစ်နေကြားနာတော့မှာဖြစ်ပါတယ်။တရားသူကြီးဘက်ရက်ကိုတီးပြုတ်ခံထားရေးနောက်ဆုံးအဆင့်မဲခွဲဆုံးဖြတ်ဖို့ကိုအော်တိုဘာ22ရက်နေ့သတင်းပတ်မှာလှုပ်ဖို့အတွက်ဒီမိုကရက်တွေကအထက်လွတ်တော်တရားရေးကော်မတီရဲ့စီကံသတ်မှတ်ချက်တွေကိုတုံးပြီးတော့တွန်းအားပေးမယ်လို့ခန့်မှန်းထားပါတယ်။ထက်လွတ်တော်တခုလုံးမဲခွဲဖို့ကိစ္စကတော့အခုလအကုန်လုံးမှာဖြစ်လာနိုင်ပါတယ်။ဘော်ဒူနေကတော့တတိယမြောက်နေ့ဖြစ်နေကြားနာခဲ့ရမှာဒီမိုကရက်တွေကလာမဲ့အရေးကြီးတဲ့အမှုကိစ္စနဲ့ပတ်သက်ပြီးအဓိကမေးခွန်းထုတ်ခဲ့ကြတာပါတကယ်လို့ဒီမှုမှာတရားရုံးချုပ်ကအမိန့်ကိုပြောင်းလဲပြီးတော့ဆုံးဖြတ်လိုက်လို့အမေရိကန်ပြည်သူတန်းပေါင်းများစွာအတွက်ဂျမားကြီးဆောင်းရှောက်မှုအာမခံနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိလာနိုင်မလားဆိုပြီးတော့အဓိကမေးခဲ့ကြတာဖြစ်ပါတယ်တရားသူကြီးဘက်ရက်ကတော့သူ့အနေနဲ့ဥပမာဆိုရလက်ထက်ကအတည်ပြုခဲ့တဲ့ Affordable Care Act လို့ခေါ်တဲ့ဂျမားကြီးဆောင်းရှောက်မှုဥပဒေကိုအပြင်းထန်ဆန့်ကျင်သူမဟုတ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်ဒီဥပဒေကိုလာမဲ့နိုဝင်ဘာ10ရက်နေ့မှာအမေရိကန်တရားဥပဒေမှာကြားနာမှာဖြစ်ပါတယ်တရားသူကြီးဘက်ရက်ကိုအင်္ဂါနေ့မှာအထက်လွှတ်တော်မှာ12နာရီကြာမေးခွန်းတွေထုတ်ခဲ့ကြပြီးတဲ့နောက်မနေ့ကဒုတိယမြောက်နေ့ဖြစ်နေထပ်ပြီးတော့မေးခဲ့ကြတာပါဒီကြားနာမှုအတွင်းမှာတရားသူကြီးဘက်ရက်ဟာမေးခွန်းတွေတော်များများကိုလည်းဖြေဆူသွားခဲ့ခြင်းတော့မရှိခဲ့ပါဘူးခင်ဗျာ